အီရန်နိုင်ငံဟာနောက်အင်အားကြီးနိုင်ငံတွေနဲ့ချိုးဆိုထားတဲ့တဒန်းနှစ်နှစ်ရှိနျူကလ িয়ার သဘောတူစာချုပ်ပါသဘောတူညီချက်တွေအတိုင်းလိုက်နာလုံဆောင်ခြင်းမရှိဘူးလို့ဆိုပြီးအီရန်ဆိုင်ရာတင်းမာတဲ့မဟာဗျူဟာသစ်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချပြလိုက်ပါတယ်။အဲဒီအထက်မှာအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်မဲ့လမ်းကြောင်းပေါ်မရောက်အောင်တားဆီးရေးနောက်ထပ်ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လည်းပါဝင်ပါတယ်။အီရန်စိုးရရဲ့ရန်လူတဲ့လိုရက်တွေကိုရင်ဆိုင်ဖို့နဲ့အီရန်နိုင်ငံအနေနဲ့ဘယ်တော့မှကျွန်တော်ဆိုလိုတာဘယ်တော့ကိုမှနျူကလ িয়ার လက်နက်ရမသွားစေဖို့အဓိကလှုပ်ဆောင်မယ့်အချက်တွေနဲ့အတူကျွန်တော်တို့ရဲ့မဟာဗျူဟာကိုဒီကနေ့ကြီးညာပါတယ်လို့တောက်ကြနေကသမရအင်ဗျူတော်ကနေတနိုင်ငံလုံးကိုရုပ်မြင်သံကြားကနေထုတ်လွှင့်တဲ့မိန့်ခွန်းမှာသမရကပြောတော်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်၅နိုင်ငံဂျာမနီနိုင်ငံဥရောပသမဂ္ဂတို့နဲ့အီရန်နိုင်ငံကြား2015ခုနှစ်ကရယူထားတဲ့သဘောတူညီချက်ကနေနှုတ်ထွက်မယ်လို့တော့သမရထရမ့်ကထပ်ပြောမသွားတော့ပါဘူးဒါပေမဲ့သဘောတူစာချုပ်ပါအချက်တွေအတိုင်းအီရန်ကလိုက်နာလှုပ်ဆောင်နေတယ်ဆိုတာကိုဆက်ပြီးအတိအမှတ်ပြုပေးတာမျိုးမလုပ်တော့တာကြောင့်နောက်ထပ်ရေးယူလှုပ်ဆောင်မှုလိုမလို့ဆိုတာကိုကွန်ဂရက်လွှတ်တော်အနေနဲ့ရက်ပေါင်း60အတွင်းဆုံးဖြတ်လှုပ်ဆောင်ရတော့မှာဖြစ်ပါတယ်